ရှိဆောင်အာဆီယံနိုင်ငံများထင်အလက်ကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံအနေနဲ့မြန်မာအရေးအာဆီယံအတွင်းကနေချမှတ်ထားတဲ့ဘုံသဘောတူညီချက်တွေကိုအကောင့်ထည့်ဖော်ဖို့နဲ့အာဆီယံ2ကိုယ်စားလှယ်မြန်မာနိုင်ငံကိုတွားရောက်ပြီးသက်ဆိုင်သူတွေအားလုံးနဲ့တွေ့ဆုံနိုင်အောင်ကြိုးပမ်းဖို့အမေရိကန်နိုင်ငံကတောင်းတလိုက်ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီ1ရက်နေ့စစ်တပ်အာဏာသိမ်းပြီးခဲ့တဲ့နောက်ပိုင်းပရမတ်ဆုံးနိုင်ငံခေါင်းဆောင်တွေရဲ့ချီးစဉ်ဖြစ်နေကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့နှစ်ရက်ကြာချီးစဉ်အစတောက်ကြနေမှာပဲ။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနက VOA ကိုပြောကြားလိုက်တာပါ။မြန်မာစစ်အာဏာပိုင်အနေနဲ့အကြမ်းဖက်လုပ်ရတွေကိုရပ်တန့်ဖို့မရေဖန်စီထားသူအားလုံးကိုပြန်ပြီးလွှတ်ပေးဖို့သက်ဆိုင်သူတွေအားလုံးနဲ့အပြုသဘောဆွေးနွေးဖြည့်ဆင်းဖို့နဲ့မြန်မာပြည်သူတွေရဲ့ဆန္ဒတွေကိုလေးစားဖို့ထပ်မံတိုက်တွန်းကြတာပါ။တကြွအဆုတ်ရှားသူတွေနဲ့လူခွင့်ဆုတ်ရှားသူတွေကန့်ကွက်နေတဲ့ဂျာမန်ပဲစတင်လိုက်တဲ့ခီးစဉ်အစနေမှာကမ္ဘောဒီးယားဝန်ကြီးချုပ်ကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။တွေ့ဆုံမှုပြီးပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာတော့တိုင်းဒေသနဲ့ကန့်ဖွဲ့ရေးဆက်ကြီးလောက်ကုန်ချင်းပြစ်ခတ်ရပ်ဆဲထားကြောင်းသက်ဆိုင်သူတွေအနေနဲ့တိုင်းပြည်လူထုအကျိုးအတွက်အပြစ်ခတ်ရပ်ဆဲဖို့အကြမ်းဖက်မှုတွေအဆုံးသတ်ဖို့တောင်းဆိုထားကြောင်းဖော်ပြပါတယ်။ရင်းရင်းနဲ့တင်းမမှုလျှော့ချရေးအတွက်မြန်မာစစ်ကောင်ဆောင်ရဲ့တောင်းဆိုချက်ကိုကမ္ဘောဒီးယားဝန်ကြီးချုပ်ကထောက်ခံခဲ့ပါတယ်။2022အာဆီယံလက်ကျဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားကသူ့ရဲ့ဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးနဲ့ပြည်သူ့ဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးလည်းဖြစ်တဲ့ပရက်ဆော့ခွန်ကိုမြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ်ချခန့်အပ်တာကိုဗိုလ်ချုပ်မှုကြီးနဲ့အောင်လည်းအကြိုးဆုံးပြီးတော့မြန်မာနိုင်ငံချီးစဉ်အတွက်ပံ့ပိုးပေးမယ်လို့ပြောကြားလိုက်ပါတယ်။